Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2019ခုနှစ်မတ်လ17ရက်စနေနေ့ညနေပိုင်း VOA စီစဉ်တွေကိုစတင်အသံလွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူလာဆင်နိုင်ပါရဲ့ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့ကျမအနောင်လောက်တို့ပြောပြပေးမှာပါအမျိုးသားလုံခြုံရေးအကြံပေးအဖြစ်ခန့်အပ်ခဲ့တဲ့ Michael Flynn ဟာပြည်ပအစိုးရရဲ့အကျိုးဆောင်အဖြစ်လုတ်ကိုင်းခဲ့တဲ့အကြောင်းသမ္မတကျန်းသစ်စာကျင်းဆိုပွဲမတိုင်ခင်ကတည်းကသိရှိထားတယ်လို့သမ္မတအင်ဖီရောကမနေ့တောက်ကြားနေ့မှာအတည်ပြုပါရယ်အမေရိကန်သမ္မတဟောင်ဘာရက်အိုဘားမားခံထားခဲ့တဲ့တာဝန်ထမ်းဆောင်နေဆဲဖက်ဒရယ်အစိုးရရှင်နေ46ဦးတို့ချက်ချင်းအလုံးနှုတ်ထွက်ဖို့သမ္မတဒိုနယ်ထရမ့်ဖွဲ့ကတောက်ကြားနေ့ကတိုက်တွန်းလိုက်ပါရယ်မလေးရှားနဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံနိုင်ငံစလုံးကအပြန်အလှန်ထွက်ခွာခွင့်မပေးဘဲတားမြစ်ထားပြီးတော့တန်တမာရေးအရာအငင်းပေါင်းမှုတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့မကြာခင်ရဲ့အနေငယ်တွင်မြောက်ကိုရီးယားနဲ့တရားဝင်ဆွေးနွေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောပါရယ်ဒီလိုသတင်းတွေကြားပါရှင်
အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့လောက်ကင်မျိုးပတ်ဝန်းကျင်မှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်တို့ကြားကတိုက်ပွဲတွေကြောင့်ထွက်ပြေးနေတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေဟာတရုတ်ဖက်ချမ်းမှာရှိတဲ့နန်ဆာမျိုးကိုရောက်လာနေပါတယ်
။လောက်ကင်မျိုးရဲ့ပတ်ဝန်းကျင်အလုံးဟာအကုန်ပြေလာခဲ့ပါတယ်။ဒီနေ့ဆိုဆက်တော့တုံးတောင်းအောင်ကြော်ပြီးတကားကြီးလောလောဆယ်ကရောထဲမှာတို့ကစီရင်ပဲကောက်ထားတာ
နတ်ဆာဆရာတော်ကြီးတပါးရဲ့ပြောပြချက်နဲ့တူနားဆင်ရမှာဖြစ်တယ်လို့အမုံတရားပြန်ပွားရေးတရားတွေဟောနေတဲ့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့ဥဝိရာသူကိုတရားဟောခွင့်တစ်နှစ်ပိတ်ပင်တဲ့အပေါ်မှာအမြင်မျိုးမျိုးကိုလည်းနားဆင်ရမှာပါဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပါမယ်ရှင
်American သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်ခန့်အပ်ခဲ့တဲ့ Michael Flynn ဟာပြည်ပအစိုးရရဲ့အကျိုးဆောင်ဖြစ်လုတ်ကိုင်းခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကိုအကြောင်းကြားခဲ့ဖို့လိုအပ်နိုင်တယ်ဆိုတာအာဏာလွှဲပြောင်းရေးအဖွဲ့ကဇန်နဝါရီလသမ္မတကျန်းသစ်စာချင်းပွဲမတိုင်ခင်ကတည်းကသိရှိထားတယ်လို့သမ္မတအင်ဖီရောကမနေ့တောက်ကြားနေ့မှာအတည်ပြုပါရယ်အကျိုးဆောင်အဖြစ်လုတ်ကိုင်းပေးတဲ့အတွက်တူရကီအစိုးရက Flynn ကိုမနေ့ကဒေါ်လာ5,300ပေးအပ်ခဲ့တယ်ဆိုတဲ့ကိစ္စသမ္မတ Trump အစိုးပိုင်းကသိရှိမထားဘူးလို့အင်ဖီရောပြောခွင့်ရ Sean Spicer ကပြောပါရယ်
We trust people to fill out the forms that they are required to do so in an honest and legal manner. And in this case, he retroactively
အမှန်တမ်းရိုးရိုးသားသားဖြစ်ရမယ်ပုံစံဆိုင်ရွက်တွေကိုလူတွေလိုက်နာဖြည့်ဆွက်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒီအချက်လက်တွေကနောက်ပိုင်းအကျိုးသက်ရောက်မှုတွေရှိမှာဖြစ်တာကြောင့်ဒါတွေကိုဖြည့်တဲ့အခါတရားဝင်အချက်လက်တွေမှန်ကန်တဲ့အချက်လက်တွေနဲ့အမေရိကန်အစိုးရအတွက်အချက်အလက်အမှန်တွေကိုဖြည့်ဆွက်ဖို့ပြောခဲ့ပါတယ်ဒါကြောင့်အဲ့ဒီတုန်းကလုတ်တင်တာကိုကျွန်တော်တို့လုတ်ခဲ့တာဖြစ်တယ်လို့ဝန်ထမ်းအားလုံးဥပဒေကိုလိုက်နာမယ်လို့မျှော်လင့်ပါတယ်လို့အင်ဖီရောပြောခွင့်ရ Sean Spicer ကပြောသွားတာပါတူရကီအစိုးရအတွက်အကျိုးဆောင်သူအဖြစ်လုတ်ကင်ခဲ့တဲ့ဆိုတာ Flynn ကပြီးခဲ့တဲ့သတင်းပတ်ကမှတရားရေးဌာနကိုပြောပြတာပါ Flynn ဟာအရင်တော့ကလည်း Touch အစိုးရအတွက်အကျိုးဆောင်လုပ်ပေးခဲ့တယ်ဆိုတာလွှတ်တော်ကိုတင်ပြခဲ့ပေမဲ့လို့တူရကီအစိုးရအတွက်လုတ်ကင်ပေးခဲ့တာကိုတော့မပြောခဲ့ပါဘူးပြည်ပအကျိုးဆောင်အဖြစ်လုတ်ကင်တာကိုအစိုးရထံတင်ပြဖို့ American ဥပဒေမှာပြဋ္ဌာန်းထားတာပါ Donald Trump သမ္မတ Starting တာဝန်ယူတဲ့ January 20ရက်နေ့မှာပဲ American အမျိုးသားလုံခြုံရေးအကြံပေးအဖြစ်ခန့်အပ်ခံရတဲ့ Michael Flynn ဟာတလမတိုင်ခင်မှာပဲအလုတ်ကထုတ်ပယ်ခံလိုက်ရတာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့ပြည်ဝင်ကန့်သတ်မှုဥပဒေသေးချောက်စီးရီးယားနိုင်ငံသားမိနှစ်ယောက်အမေရိကန်ဝင်ငွေမရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာကိုဖြေရှင်းနိုင်မှုယူရပြီးဝစ်စကွန်ဆန်ပြည်နယ်မှာရှိတဲ့ပြည်အောင်စုတရားစီရင်တူကသမ္မတရဲ့အမိန့်ကိုယာယီဆိုင်ငံ့လိုက်ပါတယ်။မိခင်နဲ့သမီးဖြစ်သူတို့ကစီးရီးယားနိုင်ငံစစ်တပ်တွေအလပ်ပုံမျိုးမှာနေထိုင်နေကြပြီးခင်ပွန်းဖြစ်သူကတော့အမေရိကန်မြောက်ပိုင်းဝစ်စကွန်ဆန်ပြည်နယ်မှာခေါလုံဝင်ရထားတာပါ။သမ္မတရဲ့အမိန့်ကိုယာယီဆိုင်ငံ့မှုဆုံးဖြတ်လိုက်တဲ့ပြည်အောင်စုတရားသူကြီးဝီလျံကွန်လေရဲ့ဆုံးဖြတ်ချက်ကတော့စီးရီးယားသားမိနှစ်ယောက်အတွက်သာအကျိုးဝင်မှာဖြစ်ပါတယ်။ပြင်ဆင်ထုတ်ပြန်လိုက်တဲ့သမ္မတထရမ့်ရဲ့အမိန့်ကတော့မတ်လ16ရက်နေ့မှာစတင်အသက်ဝင်မှာပါ။ဒါပေမဲ့လည်းစီးရီးယားနိုင်ငံသူမိခင်ဟာပြည်ဝင်ဗီဇာအတွက်လူတွေမင်းမြတ်စစ်ဆေးခံမှုကျွန်တော်နိုင်ငံမှာရှိတဲ့ American တန်ရင်းကိုသွားဖို့စီစဉ်ထားပြီးဗီဇာလျှောက်တဲ့လုပ်ငန်းစဉ်ဟာသမ္မတမိတ်စတင်အသက်ဝင်ပြီးနောက်ပိုင်းအထိကြာမြင့်နိုင်ပါတယ်။ပြည်အစိုးရတရားစီရင်ကော်နလီကတော့ခင်မွန်းဖြစ်သူဟာလက်ခံနယ်လောက်ဖွဲ့ရှိတဲ့ချက်လက်တွေကိုတင်ပြထားပြီးဖြစ်တယ်လို့သူမိသားစုကိုစီးရီးယားနိုင်ငံတွင်းမှာဆက်နေခိုင်းမယ်ဆိုရင်ပြင်ပြရတဲ့ထိခိုက်နေနိုင်မှုတွေဖြစ်လာနိုင်တဲ့အနေနဲ့ရှိကြောင်းပြောဆိုထားပါတယ်။ဒီနေ့စမိုင်းမှာတုန်းကသမ္မတထရမ့်ကမွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံဖြစ်တဲ့အီရန်၊အီရတ်၊လစ်ဗီးယား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံသားတွေကိုအမေရိကန်ပြည်ဝင်ယာယီတာမြင့်မိတ်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဝါရှင်တန်ပြည်နယ်ကစတင်ပြီးနိုင်ငံနဲ့ပြည်အောင်စုတရားရုံးတွေကသမ္မတအမိန့်ကိုတားဆီးခဲ့တာပါ။အစ်စ်ပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့အမိန့်မှာတော့အပြောင်းအလဲတစ်ချို့နဲ့တူအီရတ်နိုင်ငံကိုစီးရင်ကဖယ်ရှားခဲ့ပါတယ်။
အမေရိကန်သမ္မတဟောင်းဘားရက်အိုဘားမားခံထားခဲ့တဲ့တာဝန်ထမ်းဆောင်နေဆဲဖက်ဒရယ်အစိုးရရှင်နေ46ဦးတို့ချက်ချင်းအလုတ်ကနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။နိုင်ငံရေးအရာခန့်အပ်ထားတဲ့သူတွေကိုအစိုးရတဲ့အနေနဲ့အလုတ်ကထုတ်ပေးတာပုံမှန်လုံရုံလုံစင်မှာဒါပေမဲ့လည်းဒီအရေးအတွက်နဲ့ရုတ်တရက်အလုတ်ထွက်ခိုင်းတာကပုံမှန်လုံးဝမဟုတ်ပါဘူး။တရားရေးဌာနပြောခွင့်ရဆာရာအစ်ကာဖလော်ရစ်ကတော့အနာလွယ်ပြောင်းရင်တပုံစံနဲ့ဖြစ်စေဖို့အတွက်တောက်ကြနေမှာဒီလိုအလုတ်ထွက်ခိုင်းရတာဖြစ်တယ်လို့ပြောပါတယ်။ရှစ်နေတစ်တွေခန္ဓာချင်းအထိစုံစမ်းစစ်ဆေးတာအမှုလိုက်တရားဆွဲဆိုရနဲ့အကျန်းဖက်ခုခံကာကွယ်သူတွေကိုလွှဲပြောင်းပေးတဲ့ကိစ္စရပ်တွေကိုရှစ်နေအလုတ်ဒီဇိုင်းမမလောက်ကင်လာသူတွေကဆက်လက်တာဝန်ယူသွားမယ်လို့ဆယ်ရက်ကပြောပါရယ်အမေရိကန်ရှစ်နေတွေဟာဘ ਹੁ အစိုးရရဲ့ရှစ်နေတွေဖြစ်တယ်လို့သူတို့တာဝန်ယူရတဲ့နယ်မြေအတွင်းကဖြစ်တဲ့ရာဇဝမှုတွေကိုတရားဆွဲဆိုဖို့တာဝန်ယူထားရသူတွေဖြစ်ပြီးဝါရှင်တန် DC ကတရားရေးဌာနကိုတည်င်းပေးပို့ရသူတွေဖြစ်ပါရယ်သူတို့ရဲ့ဦးစားပေးလုပ်ငန်းတွေဟာလည်းရှစ်နေချုပ်ရဲ့ဦးစားပေးလုပ်ငန်းနဲ့တရားရဲဖြစ်ဖို့လိုပါရယ်ပြီးခဲ့တဲ့တောက်ကြနေမှာတော့ယာယီလက်ထောက်ရှစ်နေချုပ်ဖြစ်တဲ့ဒါနာဘွန်ဒီနဲ့သူ့ကိုအစားထုတ်ဖို့ရထားတဲ့ Maryland ပြည်နယ်ရှင်နယ်ချုပ် Rod Rosenstein တို့ရဲ့လှုပ်ထွက်စာကိုတော့ Donald Trump ကပယ်ချခဲ့ပါတယ်။အခုလိုအဆုလိုက်အပြုံးလိုက်အလုတ်ကနှုတ်ထွက်ကြတဲ့အတွက်အခက်အခဲတွေရှိတဲ့အကြောင်းနဲ့ဒါဟာလှုပ်ယုံလှုပ်စင်အတိုင်းမဟုတ်ဘူးလို့ New York မြို့က Democrat အထက်လွှတ်တော်အမတ် Chuck Schumer ကပြောပါတယ
်။ CNN နဲ့ UN နိုင်ငံတွေမှာရှိတဲ့ IS သွေးကြွတွေကိုချိန်မုံမဲ့ American ရဲ့အစီအစဉ်အသစ်မှာ American စစ်တီတထောင်ကိုဝင်နိုင်ငံမှာချထားရေးလဲပါဝင်ကြောင်း American စစ်တပ်တာဝန်ရှိသူတယောက်က VOE ကိုပြောပါတယ်။အစိုးရထံကနောက်ဆုံးအတည်ပြုချက်စောင့်ဆိုင်းနေစေဖြစ်ပေမဲ့အစီအစဉ်ကိုလက်မှတ်ထိုးအတည်ပြုပြီးဆေးလွှတ်နိုင်မှုမြောက်ကယ်ရိုလိုင်းနားပြည်နယ် Fort Bragg စစ်ကမ်းမှာအခြေစိုက်ထားတဲ့အမှတ်82လေးတပ်မတပ်မနှစ်ကတပ်ခိုက်ရေးဖွဲ့တစ်ဖွဲ့ကိုစစ်ပဆိုင်ရဲ့ခေါင်းဆောင်တွေကခွင့်ပြုမိန့်ပေးထားပြီးဖြစ်တယ်လို့လည်းပြောပါတယ်။ထပ်မံဆေးလွှတ်မဲ့တပ်ဖွဲ့ဝင်တွေကိုတော့ IS သွေးကြွတွေကိုတိုက်ခတ်နေတဲ့စစ်စင်ရေးတွေကိုရှေ့တန်းမှာကုကဲအုပ်ချုပ်နေတဲ့ American တပ်မှုကြီးတပ်ဖွဲ့ချုပ်ကြီး Stephen Townsend ကလိုအပ်တဲ့နေရာတွေမှာတာဝန်ပေးချထားသောမှာဖြစ်ကြောင်းစစ်တပ်တာဝန်ရှိသူတွေကပြောဆိုခဲ့ပေမဲ့စစ်စင်ရေးနဲ့ပတ်သက်တဲ့ကြံအသေးစိတ်တွေအချက်အလက်တွေကိုတော့လုံခြုံရေးအရာပြောခွင့်မရှိကြောင်းပြောပါရယ်စီရဲနိုင်ငံမှာ IS ဖွဲ့ရဲ့မြို့တော်တစ်ခုလိုဖြစ်နေတဲ့ Raqqa မြို့ကနေစစ်သွေးကြွတွေကိုမောင်းထုတ်ဖို့ကြိုးပမ်းနေတဲ့မဟာမိတ်တပ်ဖွဲ့တွေအတွက်စစ်ကူဖြစ်စီရဲနိုင်ငံကို American Marine တပ်ဖွဲ့ဝင်300ထပ်မံဆေးလွှတ်ထားကြောင်းလည်းတာဝန်ရှိသူတွေကအစောပိုင်းမှာပြောဆိုထားပါရယ်
ဒီဝေကန်အတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအင်မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရာထူးကနေဖယ်ရှားခံရတဲ့တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကိုထောက်ခံတဲ့ဆန္ဒပြသူတွေဟာတရားရုံးဆုံးဖြတ်ချက်ကိုဒီကနေ့စနေနေ့မှာဆူယုံပြီးတော့ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ထောင်တောင်းချီတဲ့ဆန္ဒပြသူတွေဟာဆိုးမြို့တော်ခမဘေးမှာဆူဝေခဲ့ကြသလိုတောင်ကိုရီးယားအလောင်းကိုဝေယံပြီးတော့သမ္မတကိုရာထူးဖယ်ရှားတာတရားမဝင်ဘူးဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ခဲ့ကြပါတယ်။အကျင့်ပြတ်ခြားဆောင်မှုအရှုပ်တော်ပေါ်ကြောင်းသမ္မတပတ်ကိုရာထူးကဖယ်ရှားရေးအခြေခံဥပဒေခွန်ရုံးကနေတရားဝင်အတည်ပြုပေးလိုက်တယ်လို့တောင်ကိုရီးယားနိုင်ငံရေးမှာလည်းရှုပ်ထွေးမှုတွေပေါပေါက်လာစေခဲ့ရပါတယ်။တရားရုံးဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြကြတဲ့ Miss Park Geun-hye ကိုထောက်ခံသူတို့တရားရုံးအပြင်ဘက်မှာရဲတို့ကိုဖျက်ချော်ဖို့ကြိုးစားရမှတည်ဆုံသွားပါတယ်။သမ္မတ Park ကိုဖယ်ရှားရေးထောက်ခံသူလူအုပ်ကြီးကလည်းစနေနေ့မှာတံပြန်ဆူဝေးဆန္ဒပြခဲ့ကြတာပါ။တရားရုံးဆုံးဖြတ်ချက်ဟာတောင်ကိုရီးယားနိုင်ငံရဲ့ပထမဆုံးသောအမျိုးသမီးခေါင်းဆောင်တစ်ယောက်တာမန်ပုံစံမျိုးနဲ့မဟုတ်ပဲကြာဆုံးသွားစေခဲ့ရပါတယ်။သမ္မတပါခနေရအတွက်အစားထုတ်ဖို့တောင်ကိုရီးယားရွေးကောက်ပွဲကိုမေလ9ရက်နေ့မှာကျင်းပရတော့မှာဖြစ်ပါတယ်
။မလေးရှားနဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံနိုင်ငံစလုံးကအပြန်အလှန်ထွက်ခွာခွင့်မပေးဘဲတားမြစ်ထားပြီးတပ်တမန်ရဲ့အငင်းပွားမှုတွေပေါ်ပေါက်နေတာကိုဖြစ်ရှင်းဖို့မကြာခင်ရဲ့နိုင်ငံတွင်မြောက်ကိုရီးယားနဲ့တရားဝင်ဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။ဖေဖော်ဝါရီလ17ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းရဲ့ဖေရူမီခွဲအကိုဖြစ်သူအစိတ်ကအတက်ခံရပြီးနောက်မှာပဲနှစ်နိုင်ငံကြားတပ်တမန်ရေးတင်မှမှုတွေပေါ်ပေါက်ခဲ့ရတာပါမလေးရှားအာဏာပိုင်ကတော့ကင်ချုံနမ်မဟာအာယုံကျော်ထိခဲ့စေတဲ့တားမြစ် VX စိတ်တက်ကိုအသုံးပြုပြီးအမျိုးသမီးနှူးကတက်ခတ်ခဲ့ရကတည်ဆုံးခဲ့ကြောင်းပြောထားပေမဲ့လောက်ကျန်မှုရဲ့နောက်ကွယ်မှာပါဝင်ပတ်သက်နေတယ်လို့ကြေကြေပြန့်ပြန့်ယူဆနေကြတဲ့မြောက်ကိုရီးယားကတော့မလေးရှားအာဏာပိုင်ရဲ့စုံစမ်းတွေ့ရှိချက်တွေကိုလက်မခံပဲပယ်ချထားပါတယ်ပြီးခဲ့တဲ့အင်္ဂါနေ့မှာတော့နှစ်နိုင်ငံစလုံးကနိုင်ငံထဲမှာရောက်နေတဲ့နိုင်ငံသားတွေကိုပြန်လည်ထွက်ခွာဝင်မပေးဘဲတားမြစ်ကြောင်းကြေညာခဲ့ကြတာပါမလေးရှားနိုင်ငံဝင်ကြီးအနီဖာအမန်ကတော့ဆွေးနွေးမှုတွေစတင်မှုနှစ်ဖက်စလုံးကအသင့်ဖြစ်နေပြီလို့ဒီကနေ့ပဲပြောဆိုခဲ့ပါတယ်။မကြာသေးခင်အချိန်ထိပြည်ဝင်ဗီဇာမလိုပဲမလေးရှားကိုဝင်ဝင်ရှိတဲ့မြောက်ကိုရီးယားနိုင်ငံသားတစ်ထောင်လောက်မလေးရှားနိုင်ငံထဲမှာရှိနေမယ်လို့ခန့်မှန်းထားပြီးတန်ယုံဝင်နှန်း3ဦးနဲ့မိသားစုတွေ6ဦးပါဝင်ပြည်ဝင်မြို့တော်မှာရှိနေတဲ့မလေးရှားနိုင်ငံသား9ဦးရှိနေမယ်လို့လည်းယူဆထားကြပါတယ်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပြည်လုံးကျွဆန္ဒခံရုံးပွဲအဖြစ်ရှုမြင်ထားကြတဲ့အဓိကပြည်နယ်တွေကလွတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရ BJP ပါတီကအသားရနေပါတယ်။အိန္ဒိယကိုနရင်ဒရာမိုဒီတာဝန်ယူအုပ်ချုပ်လာတာ၃နှစ်တက်တန်းရှိနေပါပြီ။ဥတ္တပရဒက်ရှ်ပြည်နယ်လွတ်တော်ကိုယ်စားလှယ်403နေရာအတွဲအာဏာရ BJP ပါတီက293နေရာနဲ့ရှေ့ကဦးဆောင်နေတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အခုလက်ရှိချိန်ထိမဲအရေအတွက်၃ပုံ၃ပုံနေပါကိုရေးသွက်ပြီးပါပြီ။ဥတ္တရာခန့်ပြည်နယ်မှာလည်း BJP ပါတီကအမှတ်နေရာ9054နေရာနဲ့တိတိတသားရှိကဦးဆောင်နေပါတယ်။ပန်းချက်ပြည်နယ်ကလွတ်တော်ကိုစလဲ169နေရာအတွက်အထက်အတိုက်ခံကွန်ဂရက်ပါတီက69နေရာရထားပါတယ်။လွတ်တော်ရွေးကောက်ပွဲတွေကျင်းပနေတဲ့ဂိုဟာနဲ့မဏိပူပြည်နယ်တွေမှာတော့ပါတီနေရာတို့အကျိတ်နဲ့ရှင်ပြိုင်နေကြတာပါ။ရွေးကောက်ပွဲမဲရလာတွေကိုဒီကနေ့နောက်မိုင်မှာထုတ်ပြန်ကြေညာမယ်လို့ခန့်မှန်းရပါတယ်ရှင်။
ဂျပန်နိုင်ငံမှာငလျင်နဲ့ဆူနာမီရေလိုင်းတံကြောင့်လွန်ခဲ့တဲ့6နှစ်တုန်းကဖူကူရှိမာဒိုင်းချီနျူကလ িয়ার ဆက်ရုံမှာအကြီးအကျယ်ထိခိုက်သေးခြင်းမှုတွေကြုံရတဲ့ဖြစ်ဖြစ်တွေနှစ်ပတ်လည်အောက်မေ့ဝယ်ခံစားရဒီကနေ့ကျင်းပပါတယ်လွန်ခဲ့တဲ့6နှစ်မတ်လ17ရက်နေ့မှာငလျင်စတင်လုတ်ခတ်ခဲ့တဲ့ဒေသစံတော်ချိန်ညနေ 2:46 မိနစ်တိတိမှာပဲတိုကျိုမြို့လယ်မှာခေါလောင်းတွေထိုးခဲ့ကြသလိုနိုင်ငံတော်ကပြည်သူတွေကလည်းဥညွတ်ပြီးခိတ္တညင်သက်ခဲ့ကြပါတယ်တိုကျိုမြို့တော်အမျိုးသားပြည်ဆက်ရုံရှိကအောက်မေ့ဝယ်ခံစားမှာတော့အသက်မစီချင်သူတွေပါဝင်လူပေါင်း100လောက်တက်ရောက်ခဲ့ကြသလိုအဖြူနဲ့အဝါရောင်ပန်းတွေနဲ့ပြင်ဆင်ထားတဲ့အခမ်းအနားမှာဂျပန်တော်ဝင်မိသားစုကမင်းသားဖူမီဟီတိုနဲ့ချင်ရော်ကီကိုရိုနဲ့အတူဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ဥညွတ်ကာရဝါပြုခဲ့ပါတယ်။2011ခုနှစ်မလ17ရက်နေ့ကဂျပန်နိုင်ငံအရှေ့မြောက်ဘက်ကန်ရိုနဲ့ဒေသတွေမှာပြင်းထန်တဲ့ငလျင်လုတ်ကပ်ခဲ့ရာကဖြစ်ပေါ်လာတဲ့ဆူနာမီရေလိုင်းနဲ့ကြောင့်လူပေါင်း 18,000 ကျော်သေဆုံးပျောက်ဆုံးခဲ့ရတာပ
ါ။စနေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုအောင်လွင်ဦးတို့ကြေညာခဲ့တာပါ VOA American တန်ရက်စနေနေ့ညနေဘက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရှမ်းပြည်နယ်ဘက်ကစီရေးအခြေအနေဘက်ကိုပြောပြပေးမှာပါရှမ်းပြည်နယ်ကွန်လုံမြို့နယ်နာတဝိုက်ဒီကနေ့မှလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ဘေးရှောင်ဒုက္ခသည်တွေလာရှိုးမြို့နယ်တရုတ်နယ်စပ်ဘက်ကိုထပ်ပြီးတော့ရောက်ရှိလာနေကြတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေတဲ့သူတွေပြောပါတယ်ဒီတရက်ထဲမှာတင်လာရှိုးဘက်ကိုတင်ဆောင်လာသူ900ဝန်းကျင်ရှိပြီးကိုကန့်ဒေသစစ်ပွဲကြောင့်အခုချိန်ထိတရုတ်နိုင်ငံထဲထွက်ပြေးတင်ဆောင်နေသူ3000ကျော်လာပြီလို့ယူနန်ပြည်နယ်နန့်ဆန်မြို့ဘုံကြီးကျောင်းကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနာကကွန်လုံမြူနာတဝိုက်မှာကိုကန့်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်တပ်တွေနဲ့အစိုးရတပ်တို့ကြားဒီကနေ့တိုက်ပွဲဖြစ်ပွားတာကြောင့်စစ်ပီးရှောင်ဒုက္ခသည်တွေလာရှုမြို့ဘက်ကိုဆက်ပြီးပြေးနေရတယ်လို့လာရှုမြို့မန်ဆူရှမ်းကျောင်းလူမှုကေဇယ်ကြီးအဖွဲ့ကဥမမောင်တန်းကပြောပါတယ
်ကွန်လုံမြို့နယ်ထဲကရွာတရွာမှာဖြစ်တယ်အဲဒီထဲမှာဖြစ်နေတော့ဒီမဟာမိတ်အဖွဲ့နဲ့တပ်မတော်ဒါပဲရှိနေဖြစ်တော့ကျွန်တော်အဖွဲ့ကလည်းဒီနေ့တပ်ဖွဲ့တက်တာအဲ့မှာရွာမှာတော့ထွက်ပြေးလာကြလို့သွားပြေးလာတဲ့အယောက်90အဲအခုပြေးလာတဲ့ဒုက္ခတွေကကမင်းကြီးရွာဒုက္ခတွေအခုလာရှုကိုခေါ်လာပြီအခုသူတို့မရောက်လာသေးဘူးဗျတိုက်ပွဲဖြစ်လို့သူတို့ထွက်ပြေးလာတာအဲ့ဒါဒီနေ့မနက်ဖြစ်တာဗျဒီတရက်ထဲ900လောက်ရှိတယ်ခုန90မပါသေးဘူ
းလာရှုမျိုးကိုထွက်ပြေးလာကြတဲ့ဒုက္ခတွေအများစုဟာလာရှုမျိုးမှာခီးတစ်ထောက်နားပြီးတာနဲ့သူတို့ရဲ့မူရင်းဒေတာကိုမန်ဆူလူမှုကေဇယ်ကြီးအဖွဲ့ကပြန်ပို့ပေးနေကြောင်းကူကန်ဒေတာစစ်ကြောင့်လာရှိုးမြို့ဘက်ထွက်ပြေးလာသူ3000ကျော် 4000 နီးပါးရှိနေကြောင်းဥမမောင်တန်းကပြောပါတယ်လက်တလုံးမှာအစိုးရတပ်တွေကလောက်ကန်မြို့ကိုလုံခြုံရေးအပြစ်ယူထားပြီးနေ့စဉ်ကင်းလှည့်တာမျိုးရှိနေပေမဲ့လောက်ကန်မြို့နဲ့ပတ်ဝန်းကျင်ဒေတာတွေမှာလုံခြုံမှုလုံးဝမရှိဘူးလို့လောက်ကန်မြို့ကိုကိုယ်တိုင်တွားရောက်ခဲ့တဲ့ဥမမောင်တန်းကပြောပါတယ
်ကင်းလှည့်တာတော့တွေ့တယ်ကင်းလှည့်တာတော့စစ်သားတွေဟိုရှေ့နောက်အကုန်ဓာကြီးပေါ်မှာတလက်ထုံပြီးကင်းလှည့်နေတာတော့တွေ့ခဲ့တယ်တစ်မြို့လုံးတစ်နေ့လုံးပတ်နေတာမျိုးနဲ့ဆယ်မိနစ်15မိနစ်တောင်းရောက်မဲ့နေရာဒီမှာလုံခြုံမှုလုံးဝမရှိဘူး။ပတ်ဝန်းကျင်ရွာလို့ပြောမှာပေါ့နော်။အဲ့မှာလုံခြုံမှုလုံးဝမရှိဘူး။အဲ့ဒီဘက်တွေကိုလည်းလမ်းပြင်လာရှိတယ်။အဲ့ဒီမှာတချို့ဒုက္ခတွေရှိတယ်လို့တတ်တယ်။ဒါကကခုမပြည့်ရင်ဟိုတော့ကိုဝေလူကျော်တတ်တယ်လို့မရဘူး။အားအဲ့နာတွားလို့မရဘူး။လုံခြုံရေးကလုံးဝအဲခွင့်ပြုလို့မရဘူး။အန်ဒီရရှိတယ်ဆိုရင်ပြီးမသွားတော့သတ်မခွန်နိုင်ဘူး။အားလုံးကဆင်းကြောတော့သိုးတစ်ခိတ်ခိတ်နဲ့ပါအဲ့ဒီလောက်ကိုက်တယ်မဟုတ်ဟိုလာရှုဘက်ကလူတွေကအဲတက်ကထူးသေးအကြည့်ချက်မစင်နေတာတို့ဒီမို့အဲဆရတ်ဆံမွေးရှိလို့လားဘာလားညာလားဆိုပြီးဆုံးရင်မှုတွေကကျွန်တော်တို့ကိုယ်တိုင်မှာရှိနေ
အလားတူတရုတ်မြန်မာနယ်စပ်ယူနန်ပြည်နယ်နမ်ဆန်မြို့ဘက်ကိုဒီကနေ့အချိန်ထိဒုက္ခသည်တွေပြေးဝင်လာနေကြောင်းနမ်ဆန်ဘုန်းကြီးကျောင်းဆရာတော်က VOA ကိုမိန့်ပါတယ်
လောက်ကိုက်မြို့ရဲ့ပဝန်ကျင်အားလုံးဟာအကလုံးပြေလာခဲ့ပါတယ်ဒီနေ့ဆိုတော့တော့အော်တော့တော့ကြော်ပြီးတကားကြီး တော့တောင်းကြော်လောလောဆယ်ကရောထဲမှာတို့ကစီရင်ပဲကောက်ထားတာဟောကိုအိမ်ကိုလူမျိုးကိုအတိပုဂ္ဂိုလ်တွေအာတွေ့ပေးပါတဲ့တို့အဲ့လိုပဲလောလောဆယ်ကတော့တို့ကဘာမှကူညီမရှိသေးဘူးပေါ့နော်ဟောဒီဒုက္ခတဲ့စခန်းကတော့တို့အပြည့်အဝအကုန်လုံးချက်ကျွေးပေးပါတယ်နော်ဒီနန်းဆောင်မြုပ်တိပေါ့ဒီနှစ်ငါမှတ်တိုင်ပေါ့နော်နိုင်ငံရေးအရစစ်ရေးအရအောင်မွန်စွာဆွံ့ညွေပါမြန်မြန်ဆန်းဆန်းနားလည်ပေးပါဒါဖုန်းကြီးမေတ္တာရက်ခန့်ချင်ပါလေနော
်တရုတ်နိုင်ငံတွင်စေဘေးရှောင်လာသူ2000လောက်ရှိမယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကတရုတ်နိုင်ငံယာယီဝန်ကြီးဌာနကပြောဆိုခဲ့ပေမဲ့ဒီကနေ့အချိန်ထိတရုတ်နိုင်ငံတည်းစေဘေးရှောင်လာသူ3000ကျော်နေပြီလို့နမ်ဆန်ဖုန်းကြီးကျောင်းဆရာတော်ကပြောခဲ့တာပါလောက်ကင်မြို့နယ်တဝိုက်ကူကန်ဒေတာကစေဘေးရှောင်ဒုက္ခသည်တွေကယ်ဆယ်ရေးအတွက်ရရှိမင်းသားဝေလူကျော်ဦးဆောင်တဲ့အဖွဲ့ကကြက်ချင်းဒီအသင်းကိုကုစားပြုပြီးတွားရောက်ကယ်ဆယ်ရေးလှုပ်ဆောင်နေတာဖြစ်ပါတယ်။ကျန်တဲ့ပရဟိတအဖွဲ့တွေကတော့စစ်တပ်ကအဲ့ဒီဒေသကိုဝင်ရောက်ခွင့်မပေးသေးပါဘူး။ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးကူကန်တပ်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရရှိခဲ့ပါဘူးခင်ဗျာ
။တော်ရရှင်များရှင်မြမဆွေရကငင်းငင်းညီလာခံတရက်ကျင်းပဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲကနေဒါလက်နက်ကင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။တပ်တော်တိုက်ခိုက်မှုတွေကြောင့်ငင်းကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်အထိရိုက်ခတ်လာနိုင်ပါသလဲ။မကြခင်ကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။လက်နက်ကင်တိုက်ပွဲတွေအဆုံးသတ်ရေးနဲ့ငင်းကြီးအထွတ်သောရရှင်တွေရဲ့မျှော်လင့်ချက်တွေသဘောထားအမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။မကြခင်ထုတ်လွှင့်ပေးရမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့မြန်မာနိုင်ငံအတွင်းကအမုန်းတရားတွေမပြန့်ပွားရေးနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့ဆောင်ရွက်ချက်ပေါ်မှာတုံ့ပြန်မှုတွေကိုထုတ်လွှင့်ပေးပါမယ်ရှင်။မန္တလေးမြို့မစိုးရိမ်တိုက်သည့်ဆရာတော်ဦးဝီရသူဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားကြီးထွားစေတဲ့ဟောပြောလှုံ့ဆော်မှုတွေလုပ်နေတဲ့အတွက်ဆိုပြီးမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့တရားဟောခွင့်တစ်နှစ်ပြိပင်ခံရတာကိုဝေဖန်မှုတွေရှိသလိုအမုန်းတရားမပြန့်ပွားရေးအတွက်လှုပ်တင်တယ်လို့ထောက်ခံတာတွေလည်းရှိပါတယ်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံညီအထူးအစည်းအဝေးရဲ့ဆုံးဖြတ်ချက်ကိုမတ်လ10ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးဥပဒေသူအနေနဲ့လိုက်နာမှုမရှိရင်တည်ဆဲဥပဒေတွေအရအေးအေးယူဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမောင်ကပြောပြမှာပါရှင
်။ပြီးခဲ့တဲ့မတ်လ9ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးအထူးအစည်းအဝေးကနေမန္တလေးတိုင်းမဟာအောင်မြေမြို့နယ်မစိုးရိမ်တိုက်သည့်နာယကအဖွဲ့ဝင်ဆရာတော်ဦးဝီစိတ်ဒဘီဝင်သားခေါ်ဦးဝေရသူဟာနိုင်ငံတော်တန်ခါနာယကအဖွဲ့ကထုတ်ပြန်ထားတဲ့အမုန်းတရားမပြန့်ပွားရေးညွှန်ကြားချက်တွေကိုဖောက်ဖျက်ကျူးလွန်နေဆိုပြီးမြန်မာနိုင်ငံတွင်းတရားဟောပြောခွင့်တစ်နှစ်ပြိပင်လိုက်တာဖြစ်ပါတယ်။ဦးဝေရသူဟာဘာသာတစ်ခုနဲ့တစ်ခုအကြားအမုန်းတရားပွားပြီးဘာသာရေးအဓိကယုံဖြစ်စေနိုင်တဲ့ဟောပြောမှုတွေအမုန်းတရားကြီးထွားအောင်လှုံ့ဆော်ဟောပြောမှုတွေနောက်တရားဥပဒေစိုးမိုးမှုကိုအဟန့်အတားဖြစ်စေတဲ့ဟောပြောမှုတွေနဲ့နိုင်ငံရေးပါတီများကြားဗတ်လိုက်ဝေဖန်ဟောပြောမှုတွေကိုဒေတာအနှံ့ပြားမှာကျိန်ဖန်များစွာပြုလုပ်နေတဲ့အတွက်အခုလိုတရားဟောပြောခွင့်တစ်နှစ်ပြိပင်လိုက်တာဖြစ်တယ်လို့လည်းတိုင်းဒေသကြီးပြည်နယ်တန်ခါနာယကအဖွဲ့များအားလုံးခိုင်းစုံကိုတန်ခါမဟာနာယကအဖွဲ့ကအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်။ဒီလိုမျိုးတန်ခါမဟာနာယကအဖွဲ့48ပါးစုံကြီးအစည်းအဝေးရဲ့ဆုံးဖြတ်ချက်ကိုဦးဝေရသူအနေနဲ့လိုက်နာဖို့မန္တလေးတိုင်းဒေသကြီးတန်ခါနာယကအဖွဲ့ကဦးဝေရသူကိုခေါ်ယူသတိပေးရမှာဖြစ်ပြီးလိုက်နာခြင်းမရှိပါကတည်ဆဲဥပဒေများအရအေးအေးယူဆောင်ရွက်မှာဖြစ်တယ်လို့လည်းထုတ်ပြန်ချက်ထဲပါရှိပါတယ်။ဒီလိုမျိုးတရားဟောခွင့်ပိတ်ပင်လိုက်တဲ့အပေါ်ရန်ကုန်တိုင်းမြို့ချစ်မြမယဟန်တော်များတမကကဆရာတော်ဦးကေတုမာလာကတော့ဦးဝီရသူကိုဓမ္မကတိကအင်ကရက်နဲ့မညီလို့တရားဟောခွင့်ပိတ်တာမျိုးမဟုတ်ပဲတစုံတရားဖိအားကြောင့်တသက်သာပိတ်လိုက်တာဖြစ်တယ်လို့ဝေဖန်မိန်ကြားလိုက်ပါတယ်
။ကာတိုင်းပိတ်တာကတော့ဗောနော်တရားဟောဓမ္မကတိကအင်က6ချက်နဲ့မညီညွတ်တဲ့ဘုန်းကြီးတွေလောက်ပိတ်ခဲ့တာဗောနော်ဒီဆရာ
တော့ကြတော့အဲ့လိုလေသူတို့ရဲ့အဲ့အင်္ဂါကိုးကျင်းနဲ့လည်းမညီစွန်းဘူးပေါ့နော်အလွတ်ကြီးရဲ့အဲ့ဒါကိုတက်တက်ပေါ့နော်ဟောပြောမဆိုရင်ဖီးအားတစ်ခုကြောင့်ပဲပိတ်တယ်လို့ထင်တာပဲဦးသိန်းတို့ရဲ့သဘောထားကတော့မညီပေါ့ဒါတစ်ဖက်ကဆွဆွဲတယ်ပေါ့နော်အဲ့ဒီမှာကပါရကပဇူးရဲ့လို့မှမျက်နှာမလိုက်ပဲတဲဟောတာကိုတစ်ဖက်ကဆွဆွဲတာကသူကဒီပြင်ပါတီတွေဘက်ကနေလိုက်ပြီးတော့ဒီသူတို့ရဲ့မကောင်းကြောင်းမို့သူတို့ဘက်ကမှဘက်လိုက်ပြီးတော့ပြောတယ်ဆိုတဲ့ဆွဆွဲချက်ကြီးကကြတော့ဒါကပြောမယ်ဆိုရင်တစ်ဖက်ကမှဇောင်းပေးပြီးတော့ပြောတယ်လို့ဖြစ်နေတာပေါ့နော်ဆွဆွဲထားတဲ့ဆွဆွဲချက်ကြီးကမျိုးလုံးပိတ်နေတဲ့လူတွေအလုံးကိုမျိုးလုံးပွင့်အောင်လိုက်ဟောပြောနိုင်တဲ့ခေါင်းကြီးပေါ့နော်အိပ်ပျော်နေတဲ့သူတွေကိုလည်းနှိုးထလာအောင်နှိုးပင်းနိုင်စွာရှိတဲ့ဆရာတော်ဖြစ်တဲ့အတွက်ပြီးတော့သူ့ရဲ့ဟောပြောပွဲကရရှိလာတဲ့ဓမ္မပုဒ်အားလုံးဒီလေသူကလူမသိရသားတွေရဲ့ပရဟိတလုပ်ငန်းတွေမှာပဲအားလုံးအပြန်ပြီးသုံးဆွဲတဲ့အတွက်ပြောမယ်ဆိုတော့ဆုံးရှုံးမှုတွေတော့အများကြီးတွေပေါ့နော်နှိမ့်နာမှုတွေကတော့
မစိုးရင်တိုက်တက်ကဥဝေဒသူကိုမတူကွဲပြားတဲ့ဘာသာတရားတွေကြားအမုန်းတရားပွားများစေတဲ့ဟောပြောမှုတွေကြောင့်တရားဟောပိတ်ပင်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသခံလည်းဖြစ်အထက်ဗမာပြည်ရှေ့နေများကွန်ရက်ကအထက်ဗမာပြည်ကမြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကရှေ့နေကြီးဦးသိန်းတန်းဦးကလည်းသူ့အမြင်အခုလိုပြောပါတယ
်။ဒီဟာတော့တင့်တော်ပါတယ်မဟာနာလုပ်လိုက်တာ။ဘာလို့သူကကြားလဲ။နောက်ရှောင်းဟိုဒီ2015ရောက်ကွာမတိုင်ခင်လေကသူကဟိုတန်မန်တန်သာသနာ့ဘုရားကြီးပါညာမဟုတ်တော့ဘူးနော်။ဟိုဒီနိုင်ငံရေးပါတီတခုရဲ့လက်ကင်တုပ်အဖြစ်နဲ့ကျန်တဲ့ဟွာတွေကိုတိုက်ကျန်တဲ့နိုင်ငံရေးပါတီတွေဒီတကယ်လူလူကောင်းဆောင်တွေကိုစော်ကမ်းမော်ကလူတဲ့အနေထားမျိုးတွေကတောက်လျှောက်ရှိလာတယ်။တောက်ရှိလာဆိုတော့ဟိုသဘောယူနဲ့ဒီပါတယ်လို့ပြောလို့မရဘူး။ဒါဆိုတော့အဲ့မှာတကယ်ကိုဟိုအမျိုးဘာသာသာသနာဆောင်ဆောင်ချဖို့လိုအပ်တယ်ဆိုတော့သဘောယူနဲ့ဆရာတော်ကျွန်တော်တို့ကြည့်ပါတယ်။မန္တလေးဆိုဆရာတော်ဦးတိတ်ခါတို့ပါတာပဲ။သူကတော့ကဲဘယ်သူရဲ့လက်ကင်တုံးမှာမဟုတ်ဘူး။ရိုးရိုးသားသားသာသူရဲ့ယုံကြည်ချက်အတိုင်းသွားသူကတော့ဒီသဘောမျိုးမဟုတ်တော့ဘူးလို့ထင်တယ်နော်ဒီကကောင်းပါတယ်ဘာလို့ဆိုတော့ तू ကဟိုပြောင်ပြောင်တင်းတင်းကြီးပေါ့ကျွန်တော်တန်တရားဖြစ်စရာလေးရှိရဟာတရောက်ကြီးကြောင်းကြကြဘုရားဘာသာယဟန်တော်တပါစာတတ်ပြီးတာယဟန်တော်တပါလူတယောက်တတ်ခံတာဟိုခွေးယူနဲ့နှိုင်းတာတော့နော်ဝန်တာတယ်လို့ဆိုဟိုဘုရားသမားဖယခိုးကိုကဖုန်ကြီးဟိုလုတ်တဲ့လူကသူ့လိုနဲ့သူကဖယခိုးအဝိဇ္ဇာကြိုးကမှာကျွန်တော်တို့ဘာသာတရားအရအဲ့လိုလူမျိုးကျေးဇူးတင်တယ်လို့ပြောလိုက်တာဟာသိဉာဏ်ပညာနဲ့ပြည့်စုံတဲ့လူတယောက်နဲ့ဆိုတော့ပြောနေတဲ့ကိစ္စမျိုးအင်မတန်ကြီးမြတ်တဲ့ဘုရားဘာသာရဘာသာရဲ့ယဟန်တပါပြောလို့ရှိရဖြစ်တယ်။အဲ့တော့ဒီလောက်ကတော့ကားစီမှုတွေလိုအပ်တယ်လို့ကျွန်တော်ထင်တယ်
။ပြီးခဲ့တဲ့လကတရားလွှတ်တော်ရှင်နေကြီးဦးကိုနီရန်ကုန်လေစိတ်မှာတနက်နဲ့ပြစ်ခတ်လုကြံခံခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဦးကိုနီကိုတပ်ဖြတ်ခဲ့သူတွေဟာလူတွေကိုအန္တရာယ်ပြုမဲ့ခွေးယူကိုတတ်ခဲ့တာမို့ကျေးဇူးတင်ထိုက်တယ်လို့ဦးဝေရသူကမိန်ကြားခဲ့ပြီးတဲ့နောက်ဦးဝေရသူရဲ့ဟောပြောချက်တွေနဲ့ပတ်သက်ပြီးပို့ပြီးတော့မှဝေဖန်မှုတွေရှိလာတာဖြစ်ပါတယ်။ဦးကိုနီနဲ့တာဝန်သည့်အငှားရင်မောင်းကိုနေဝင်းတို့တေဆုံးတဲ့ရက်40ပြည့်ဘာသာပေါင်းစုံအောက်မွေပွဲမေတ္တာပို့ဆုတောင်းပွဲကိုတော့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေဦးဆောင်ပြီးရန်ကုန်မြို့သခင်များပန်းချံမှာဒီကနေ့စုပေါင်းကျင်းပခဲ့ကြပါတယ်ရှင်။
မဆူမဆက်သွဲမင်းမြန်တင်ပြခဲ့တာပါရှင်။ရှင်းနေဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာတရားခံတွေကိုလူတက်မှုပြစ်မှုဆိုင်ရာပုံမှန်300နှစ်နဲ့တရားဆွဲဆိုချက်အစားအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ထိထိရောက်ရောက်အေးအေးယူဆောင်ရွက်ဖို့ဥပဒေပညာရှင်တွေက NLD အစိုးရကိုတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေအရသာဦးကိုနီလှုပ်ကြံခံရတဲ့အမှုကိုဂွင်းဆက်တစ်ခုလုံးဖော်ထုတ်နိုင်မှာဖြစ်ပြီးနိုင်ငံတွင်းလူတက်မှုဂိုင်းတွေနောက်ထပ်မဖြစ်ပေါ်လာအောင်ကာကွယ်တားဆီးနိုင်မှာဖြစ်တဲ့ကြောင့်ဥပဒေပညာရှင်တွေကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင
်အာဏာရပါတီ NLD ရဲ့ဥပဒေအကြံပေးရှင်းနေကြီးဦးကိုညီလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနက February 25ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနောက်ပိုင်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့တရားရုံးထုတ်စစ်ဆေးချက်တွေကိုအများပြည်သူသိအောင်အစိုးရဘက်ကထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးဦးကိုညီကိုရန်ကုန်လေစိတ်အများပြည်သူမြင်ကွင်းရှိမှာတနက်နဲ့ပြတ်တက်မှုဟာတာမန်လူတက်မှုမျိုးမဟုတ်ပဲအုပ်စုနဲ့နောက်ွယ်ကကြိုတင်ကြံစီထားတဲ့အကြမ်းဖက်မှုဖြစ်တဲ့အတွက်အစိုးရဘက်ကအမှုမှန်ပေါ်ပေါက်ရေးအချိန်မီဖော်ထုတ်အရေးယူဆောင်ရွက်တဲ့လို့လူခွေရေးရှိနေဦးရောဘတ်ဆောင်ကပြောပါတယ
်တို့လုံနေတာကပြည်စုံလုံလောက်မှုမရှိဘူးဗျအခုရုံးတင်နေဘလို့လုံနေတယ်အောင်ဝဲကန်ကိုတရားခံပြေးမှုပွဲလားမပွဲလားဒါပြည်သူအသိပေးရမယ်လीဒါကတာမန်လူတက်မှုမှာမဟုတ်ပဲဒါကြပ်ပဲမှုရဲ့အစိမ့်ပိုင်းတရားအနေနဲ့တတ်တဲ့လူသမှုပဲ
ဒါအပြင်ဥက္ကုဏီကိုလောက်ကျံမှုမှာပါဝင်ပတ်သက်နေသူတွေကိုအစိုးရဘက်ကအရေးယူထားတဲ့ဥပဒေပုံမှန်ဟာအားနည်းနေပြီးနောက်ွယ်ကဂွင်းဆက်တစ်ခုလုံးနဲ့နောက်မှာအကြမ်းဖက်ဂိုင်းတွေပေါ်မလာအောင်တားဆီးနိုင်ဖို့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့သာအရေးယူဆောင်ရွက်တင်ကြောင်းတရားလွှတ်တော်ရှင်းနေဦးကြီးမြင့်ကအခုလိုပြောပါတယ
်ဒီ case ကိုဂိုင်းတွေပုံကျွန်တော်မကြိုက်ဘူးလေအမှုဖော်ထုတ်ပုံဖော်ထုတ်မှုတွေကတေခံထွက်ပြေးဖို့အခြေပေးသလိုဖြစ်နေတယ်တစ်ချက်ကနောက်တစ်ခါသူတို့ဈေးနဲ့ရှင်းနေပွဲလုံးလိုက်ခါမှာပိုဆိုးသွားတယ်ဒ တရားစွဲတဲ့အခါကျတော့လေသူတို့တို့တရားစွဲပုံစွဲနေရမှားနေဟိုသမီးသားရင်ဓာတ်နဲ့ထိုးတဲ့ဥပမာမျိုး300နှစ်နဲ့ပဲအဲ့ပုံမှန်မျိုးစွဲနေတကိစ္စအဲ့လိုစွဲလို့မရဘူးကျွန်တော်တို့လွတ်တော်ကနေပြီးတော့2014ခုနှစ်မှာအတိအကျပြဋ္ဌာန်းထားပြီလူနှစ်ဦးတည်းပိုတဲ့ဂိုင်းနဲ့လှုပ်လာပြီဆိုရင်ကျန်းဖက်ဥပဒေနဲ့အေးအေးယူရမယ်လို့အတိအကျဖော်ပြထားပြီးသားနောက်တစ်ခါအဲ့ကျန်းဖက်ဥပဒေမှာဆိုရင်ဈေးစိတ်မှာဖြစ်တဲ့ဟာမျိုးဆိုပို့အပြစ်ကြီးတယ်လေးမောဆင်းလာပြီ24နှစ်ရဲ့အတွင်းကိုလေးဝန်ဆောင်မှုကာလလို့ခေါ်တယ်အဲ့လေဝန်ဆောင်မှုကာလတွေမှာလုပ်တဲ့လူတွေကတည်တံပဲအခုဥစားဘာဖြစ်နိုင်လဲဆိုရှင်ကြီးလင်းတယောက်ပဲတည်တံချပြီးတန်းတဲ့လူတွေကတစ်ဆက်တစ်ကျုံတို့10နှစ်တုန်းနဲ့နောက်အထက်ရုံးစစ်စင်လဲရောက်သွားရောအပေါ်ကလည်းစစ်ဘိုးပဲလေတရားစီကြရအဲ့မှာ10နှစ်တွေပါလေလုပ်ပြီးနောက်လည်းတက်တယ်အမှုကြီးကတဖြည်းဖြည်းဖြည်းလုံမပသွားမှာကျွန်တော်တို့ကသွားတွေ့ကြရ
အခုဒီကြားထဲမှာဥကိုနီအမှုကိုစုံစမ်းရေးသားနေတဲ့မြမနောင်အက်ဒီတာချုပ်ကိုဆွေဝင်းကိုမဘာသာဘက်ကလည်းပုံမှ66ဂါကြီးနဲ့ဒီတရားဆွဲဆိုတဲ့ကိစ္စတွေကလည်းပေါ်လာတော့အခြေအနေတွေပုံပြီးတော့ရှုပ်ထွေးလာသလားဆရာတို့ဘက်ကဘယ်လိုသုံးသပ်လဲရှင
်ဟိုကိုဆွေဝင်းပြောတယ်အမှတ်ချက်ကိုကျွန်တော်သဘောတူတယ်အာနာပိုင်နီနဲ့အဲ့မဘာသာနဲ့ပေါင်းပြီးတော့သူ့ဘောမှာလှုပ်ကြံနေဆိုတဲ့ဥစ္စာဟိုအရှုံးစော်တဲ့လူကဥဝိရသူတို့နဲ့မဘာသာလှုပ်စော်တာလေအဲ့ဒါလုံးစော်တဲ့လူအကြောင်းမတက်သေးဥပဒေရဖမ်းမှာအဲ့ဒါတက်ကြအကောင်းနေအဲ့ဒါထပ်ပြီးရာဇမှုဖြစ်အောင်ဟုတ်ဆိုတာလေအဲ့ဒါကိုအေးမီယူပဲနဲ့ဒီဟာကိုသတိပေးတဲ့သတင်းမီဒီယာကိုအေးယူတယ်ဆိုတော့ကိုဆိုဝင်းဆွဆွဲမယ်ဆိုလဲဆွဆွဲကြပဲ
အဲ့တော့ဒီဥကိုနီလှုပ်ချံခံရမှုမှာအမှုမှန်ပေါ်ပေါက်ရေးအစိုးရအနေနဲ့ဘာဆက်လုပ်တင်တယ်လို့မြင်ပါလဲရှင
်ကျွန်တော်ကတော့ဒီခုလုပ်ငန်းလေးနဲ့ဆွဲထားတဲ့အမှုကိုပြန် withdraw လုပ်လိုက်ပြီးတော့ကြံဖဲမှုတိုက်ဖြဲရေးဥပဒေစွဲဖို့နိုင်ငံတော်အစိုးရလုပ်ရင်ရတယ်ဒီမှာအာဏာရှိတယ်အဲ့ဒါကိုကျွန်တော်တိုက်တွန်းမှာပါအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်နောက်ထပ်လူသားဂိုင်းတွေအခုတခုထွက်ပေါ်လာပြီးတော့အလွန်ကြောက်စရာကောင်းတဲ့တိုင်းပြည်အောင်မှာနေရလို့ဖြစ်သွားတယ
်အခုလိုဥကိုနီလှုပ်ကြံခံရတာနဲ့ပတ်သက်ပြီးတော့အမှုမှန်ပေါ်ပေါက်ရေးဆောင်ရွက်နေတဲ့သူတို့ကလည်းချင်းချောက်မှုတွေရှိနေကြောင်းရှေ့နေတချို့က VOE ကိုပြောပါတယ်ရှင်
မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်မကြခင်နိုင်ပိုင်းအတွင်ည9နိုင်ခွဲမှာထုတ်လွှင့်မဲ့စနေညရဲ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုချသူတွေလည်းအချိန်မီဆက်သွယ်နိုင်ပါသေးတယ်ဆိုတာကိုထပ်မံဖိတ်ကြားပါရစေရှင်မကြခင်မှာညနေပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်အခုကြာနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုနှမ်းလောင်ကကြီးညာပေးပါဦးမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်ခန့်အပ်ခဲ့တဲ့မိုက်ကယ်ဖလင်ဟာပြည်ပအစိုးရရဲ့အကျိုးဆောင်အဖြစ်လုတ်ခိုင်းခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကိုအကြောင်းကြားဖို့လိုအပ်နိုင်တယ်ဆိုတာအာဏာလွှဲပြောင်းရေးအဖွဲ့ကဇန်နဝါရီလသမ္မတကျန်းသစ္စာကြိမ်ပွဲမတိုင်ခင်ကတည်းကသိရှိထားတယ်လို့သမ္မတအိမ်ပြူရောကမနေ့တောက်ကြနေ့မှာအတည်ပြုပါရယ်အကျိုးဆောင်အဖြစ်လုတ်ခိုင်းပေးတဲ့အတွက်တူရကီအစိုးရကဖလင်ကိုမနေ့ကဒေါ်လာ5,300,000ပေးအပ်ခဲ့တယ်ဆိုတဲ့ကိစ္စသမ္မတထရမ့်အစိုးရပိုင်းကသိရှိမထားဘူးလို့အိမ်ပြူရောပြောခွင့်ရရှွန်စပိုက်ဆာကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်ကန့်သတ်မှုဥပဒေတကြောင်ဆီးရီးယားနိုင်ငံကတာအမီနဲ့အမေရိကန်ဝင်ခွင့်မရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာကိုဖြေရှင်းဖို့ရည်ရွယ်ပြီးတော့ဝင်းကွန်ဆင်ပြည်နယ်မှာရှိတဲ့ပြည်ထောင်စုတရားသူကြီးတဦးကသမ္မတရဲ့အမိန့်ကိုယာယီဆိုင်းငံ့လိုက်ပါတယ်။မိခင်နဲ့သမီးဖြစ်သူတို့နှစ်ဦးဟာဆီးရီးယားနိုင်ငံကစစ်တမ်းတင်အလက်ပိုမြို့မှာနေထိုင်နေကြပြီးတော့ခင်မွန်းဖြစ်သူကတော့အမေရိကန်မြောက်ပိုင်းဝင်းကွန်ဆင်ပြည်နယ်မှာခလုံခွင့်ရထားတာပါ။သမ္မတရဲ့အမိန့်ကိုယာယီဆိုင်းငံ့ဖို့ဆုံးဖြတ်လိုက်တဲ့ပြည်ထောင်စုတရားသူကြီးဝီလျံကွန်လေးရဲ့ဆုံးဖြတ်ချက်ကတော့ဆီးရီးယားအမီနီယောက်တာအကျုံးဝင်မှာဖြစ်ပါတယ်အမေရိကန်သမ္မတဘာရက်အိုဘားမားခန့်အပ်ခဲ့တဲ့တာဝန်ထမ်းဆောင်နေစေဖက်ဒရယ်အစိုးရရှင်နေ46ဦးတို့ချက်ချင်းအလုတ်ကနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်နိုင်ငံရေးအရာခန့်အပ်ထားတဲ့သူတွေကိုအစိုးရတဲ့အနေနဲ့အလုတ်ကထုတ်ပေးတာပုံမှန်လုံယုံလုံစေဖြစ်ပါတယ်ဒါပေမဲ့လည်းဒီအရေးအတွက်နဲ့ရုပ်တရက်အလုတ်ထွက်ခိုင်းတာကတော့ပုံမှန်လုံးဝမဟုတ်ပါဘူးတရားရေးဌာနပြောခွင့်ရဆာရာအစ်စကာဖော့စ်ကတော့အာဏာလွှဲပြောင်းရေးတပုံနာစေတပုံစံနဲ့ဖြစ်စေဖို့အတွက်တောက်ကြနေမှာဒီလိုအလုပ်ထွက်ခိုင်းရတာဖြစ်တယ်လို့ပြောပါရယ်ရှင်းနေတဲ့တွေခန္ဓာချင်းနေစုံစမ်းစစ်ဆေးတာအမှုလိုက်တရားဆွဆူရာနဲ့အကြမ်းဖက်ခုခံကာကွယ်သူတွေကိုလွှဲပြောင်းရတဲ့ကိစ္စရပ်တွေကိုရှင်းနေအလုပ်ဒီဇိုင်းမမတ်လုပ်ကိုင်လာသူတွေကဆက်လက်တာဝန်ယူသွားမယ်လို့ဆရာကပြောပါရယ
်စနေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနှမ်းလောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရင်းမှုကမဆုမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဂျွန်နာကမင်းဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်VOA American တန်ရက်ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သောရရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.